Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ15ရက်ဗုဒ္ဓဟူးနေ့မနေ့ဖက်တန်လွင်အစီအစဉ်လေးကို American ပြည်ထောင်စုရဲ့မြို့တော် Washington DC ကနေလိုင်းဒိုမီတာ3240 49နဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မှုရပါခင်ဗျာအခုမနေ့ဖက်စီစဉ်မှုဖြစ်တော်ဝင်ယူဆောင်ရပြီမှာပါ
ကျမကတော့ဆုမြတ်မှာပါရှင်လေပြားနိုင်ငံရှေ့ပိုင်းကရေနံသိုးလောင်ကန်ကြီးတွေရှိတဲ့စိတ်ကန်းတစ်ခုကိုခွဲထွက်ဗိုလ်ချုပ်ကြီးခါလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့တွေကပြန်သိမ်းနိုင်ခဲ့ကြပါတယ်အာရှပစိဖိတ်ဒေသကိုပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးရဲ့၃နိုင်ငံခီးစဉ်ကိုစတင်နေပါပြီဒီလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
အော်ကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာ Trump ပါဆိုလို့ရှိရင်စီးပွားရေးကိုဥစားပေးမယ်ဆိုတဲ့ဟာနဲ့နေရာမှာစီးရင်စီးပွားရေးကို
အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းရဲ့ပြောကြားချက်ဖြစ်ပါတယ်အာရှဒေသကိုခီးမထွက်ခင်အမေရိကန်နိုင်ငံသားရေးဝန်ကြီးတစ်ကဝါရှင်တန်အခြေစိုက်အာဆီယံတမ်မတ်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြရမှာပါဝင်ခဲ့တဲ့မြန်မာတမ်မတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားရပါလိမ့်မယ်အဲ့ဒါအပြင်တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးရှိပြီးတော့စစ်ပီးဒုက္ခသည်ရဲ့အခြေအနေ16တိမြောက်ကရင်အမျိုးသားအစည်းအရုံး KNU Congress စတင်ပြီးတော့ဖွင့်လှစ်ကျင်းပနေတဲ့အကြောင်း EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်ကိုဒီလမကုန်ခင်ဥရောပကောင်စီကိုအကြောင်းကြားဖို့ရှိတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကဗြိတိန်အောက်လွှတ်တော်ကိုအတိအပေးပြောဆိုလိုက်တဲ့အကြောင်းအဆရှိတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါ။ဒါတွေမတိုင်ခင်အရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုစောဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။လေပြားနိုင်ငံအရှေ့ပိုင်းကရေနံသိုးလောင်ကန်ကြီးတွေရှိတဲ့စိတ်ကန်းတစ်ခုကိုထိမ့်ချုပ်နိုင်လိုက်ပြီလို့ခွဲထွက်ဗိုလ်ချုပ်ကြီးခါလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့ဝင်တွေကပြောနေကြပါတယ်။ Ras Lanouf နဲ့ El Sidra စိတ်ကန်းတစ်ခုလုံးကိုဒီလအစောပိုင်းတုန်းက IS စစ်သွေးကြော်တွေကသိမ်းပိုက်ထားတာဖြစ်ပါတယ်။လေပြားနိုင်ငံမှာအာနာရှင်မိုမာဂဒါဖီဖြုတ်ချခံခဲ့ရပြီးတော့အသက်ခံခဲ့ရတဲ့2012ခုနှစ်နောက်ပိုင်းတွေကပြိုင်ဘက်နိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေကွဲခဲ့ကြပါတယ်။နိုင်ငံတွေကရေနံပေါ်ကျွယ်ဝတဲ့နေရာတွေကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရအဖွဲ့နှစ်ခုလုံးနဲ့လက်နက်ကိုင်ပြည်သူ့စစ်အဖွဲ့တွေကစူးစမ်းနေကြတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရုပ်အဖွဲ့ဟာကုလသမဂ္ဂထောက်ခံထားတဲ့ Tripoli မြို့တော်ကအစိုးရကိုစိန်ခေါ်နေတဲ့နိုင်ငံအရှေ့ပိုင်းတိုဘရုခ်မြို့မှာအခြေစိုက်တဲ့အစိုးရအဖွဲ့ရဲ့မဟာမိတ်ဖြစ်ပါတယ်။ကုန်းချောင်း၊လေချောင်း၊ရေချောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်ဘင်ဂါဇီဒီဖ ens brigade လို့ဆိုတဲ့စစ်သွေးကြွအဖွဲ့လက်ကနေရေနံစိတ်ကန်းနှစ်ခုကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ Hafter ရဲ့ပြောခွင့်ရသူကပြောပါတယ်။လေပြားနိုင်ငံမှာထိရောက်တဲ့အစိုးရအုပ်ချုပ်မှုစနစ်မရှိတာ6နှစ်နီးပါးရှိနေပါပြီ။ဂဒါဖီမရှိတော့တဲ့နောက်ပိုင်းလေပြားဟာကမ္ဘာမှာတည်ငြိမ်မှုမရှိဆုံးနိုင်ငံတစ်ခုဖြစ်နေတဲ့တန်တမန်တွေလေပြားအရေးလှုပ်ရှားသူတွေကဖော်ပြပြောဆိုကြပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မာရာလာဂိုမှာရှိတဲ့သူ့ရဲ့အပန်းဖြေခြံဝင်းအတွင်းမှာရှစ်လအတွင်းတရုတ်သမ္မတရှီဂျင်ပင်နဲ့နေရကြထိပ်သီးဆွေးဝဲကျင်းပဖို့စီစဉ်နေပါတယ်။ဒါဟာခေါင်းဆောင်နှုတ်ဦးအကြပထမဆုံးအကြိမ်တွေ့ဆုံကြမှာလည်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးဟာသမ္မတထရမ့်ပိုင်နဲ့မာရာလာဂိုအပန်းဖြေခြံဝင်းအတွင်းမှာထိပ်သီးဆွေးဝဲကျင်းပမယ်မကျင်းပဘူးဆိုတဲ့အပေါ်အမေရိကန်အစိုးရကရောတရုတ်အစိုးရဘက်ကပါအထူးပြုပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကခေါင်းဆောင်နှုတ်ဦးဟာလာမယ့်ဧပြီလ6ရက်နဲ့9ရက်နေ့တွေမှာတွေ့ဆုံကြမယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။အခုသတင်းပတ်ကောင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတောက်ရောက်တဲ့အခါသမ္မတ Trump နဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံကြမဲ့ခီးစဉ်အသေးစိတ်ကိုအပြည့်အစုံဆွေးနွေးလိမ့်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်သတင်းတွေမှာဖော်ပြပါတယ်။ခေါင်းဆောင်တို့တွေ့ဆုံရေးကိစ္စအတွက်နှစ်နိုင်ငံအကြားအနီးကဆက်သွယ်လှုပ်ဆောင်နေကြောင်းတရုတ်နိုင်ငံသားရေးဌာနကအင်ကာနေမှာပြောပါတယ်။ခေါင်းဆောင်တို့တွေ့ဆုံကြတဲ့အခါမြောက်ကိုရီးယားနဲ့နျူကလ িয়ার အစီအစဉ်နဲ့ဒုံးကျည်စမ်းသပ်ပြလွတ်နေတဲ့ကိစ္စရပ်တွေအပြင်တခြားအကြောင်းအရာအတော်များများကိုလည်းဆွေးနွေးကြဖို့ရှိတယ်လို့သမ္မတအင်ဂျူတော်ပြောခွင့်ရရှောင်းစပိုက်ဆာကတင်းနှင်းလာနေမှာပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံအစိုးရအပေါ်တရုတ်နိုင်ငံကဩဇာညောင်းတဲ့အတွက်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်တရုတ်နိုင်ငံကထိထိရောက်ရောက်ပြောဆိုလှုံ့ဆော်ဖို့သမ္မတဒေါ်လာနဲ့ထရမ့်ကမကြာခဏတောင်းဆိုခဲ့ပူပါတယ်။
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုတွားရောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာဝါရှင်တန်မြို့တော်ကနေအင်္ဂါနေ့ကထွက်ခွာသွားပါပြီ။မတ်လ15ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာခီးစဉ်အတွင်းဂျပန်နိုင်ငံတိုကျိုမြို့တော်စီကိုအရင်ဆုံးသွားမှာဖြစ်ပါတယ်။အဲဒီနောက်ဆိုးမြို့တော်ကိုသွားပြီးရင်တော့ဘေကျင်းမြို့တော်စီကိုနောက်ဆုံးသွားပါလိမ့်မယ်။ 苗国瑞亚也冬季三大辩论目内 ,Nuclear 清场户安尼瑞西尼这马 ,Asia Pacific Data Sigo, American 能够在文集的 Batamazon Kidora Pipare, 能够在文集 Dealer Center, 东南岸楼马但是要提炼到位西的人的对手比较苗国瑞亚也清场户安尼不如该对马来斯瑞给萨 ,Asia Pacific Data 人马 ,American 也给地瑞国产满阿马坎布内 ,American 西伯爷内龙中一三亚阿州西伯瑞切除也给萨瑞国催你马撇电路能够在一场那个的人头变他瓦的American 也东南内人高贵也大成的国当国人能够马他西部谢多桑元母的波第二个双共干管理者马 American 能够在一位置个大成的哈苗国人也想过高贵部撇电路第二刚上对过先别压力没路能够也给开对个表你家话的当国人能够马的能够也受到碰撞而且他们让不跟黑亚路干的配下看他要这一撇把的亚裔他们让换 QN 的对手的卡马 Mr. Dillerson 哈苗国人也给三年
对手们呢，三年都是一切来的过 ，NBA 个投票你们细胞，特别是孙女家们，这个张亚丽的，格把狼杀是热闹一片，叙利亚、伊拉克、利比亚呢，移民那么批报你的，不离不开的一张八万来嘛嘞，移民那个嘛批报你的，比如说嘛了，伊拉克叫了那个被他的西亚的帮派的过，美国也投办呢，所以乌少呢，你们帮派个丽江实行目的，比如你来批报的，叙利亚那个对嘛西的 IS 伊斯兰民族对抓一波，比如你的。American 啊，叫了那个被他的丽江实行一点嘛嘞 ，Sorry， 阿拉维亚个八万尼拉批巴嘞。
由于每个单元门内分泌马巴达实现率高，门内超耐干的困难耐一体，耐度米达东三内 kilohertz 高东零啊，耐度米达零三 kilohertz 空零东东呀，耐度米达零三十 kilohertz 超低十啊内。杜迪亚那一晚嘛，来了米达迪亚公司 kilohertz 听啊，空啊如干的超能频率巴雷声。
我昨天没得拍那个那个的人，我比如一个十比二金牙频率巴雷。香槟的苗班国开苗内的个苗妈他们罗七岁是看的苦呢，皮当祖兰妈我个打破的苦果，苗班还没等到那个干破的个，因为那个沙田在开客家巴雷，在不远嘛，一旦你要提个单呀，也比如南派个句话。那个大伯妈，大家也多来苗的米地阿哥，木生使用过葡萄的落地，木生苗妈也是看个杜爷木个费用，苗妈买过表白的。但因他的帮派里留下你来你阿瑞包，所以这对个投资先带开了阿张，阿后来苗几瑞妈变卖他带开开了路，苗白马还没破人马把杜瑞个表白的。果敢果敢欧巧坤呀，老改苗的外国嘞，提了超越你个沙田比罗带你家人妈，也打提个对手木瑞心里巴的。后来的帮派人呢，苏亚德队长应该属于那多元版马达代表人批的新闻呗。啊，后来苗博提交了的宝马提单，跟人家苏亚尼加巴的代表人讲，第二名嘛，内在个潜水和工作也是看嘛，工作目不嘛那都蒙的帮提小家加新尼巴的。我跟提单不个代表人讲，识别都卡的当年起下来，那小苗呢，第二那个内在派队伍特别尼加巴的，苗白马还没派人的嘛，给伢一个钱来一点不咯 ，DNA 的当不浪。MDA 国干的 AA 是看他们老路包围马来西亚。
新加坡那个公路上既然问题，过去当下东亚站的马来西亚开线对马来西亚那个，那边到过拓宽大围路，新加坡那个家也问题谈那个今年在投标马来，过去当下对马来西亚干的十七万里地站的地开线对，那边罗马那个那大明阿波古当三书记，他们那乌天桥，他们那高贵乌子桥，不就木吉米昂来弄的对手们路嘞，新加坡那个家也。他那今年这么破表，他把嘞，那边江肯一把地，那一个他们那乌镇市，比方说路道，我给他乌布里呢，土给啥也没来了，东大一个没新几一个， Tura Ushe Ma Ayen Tamarayan Wunji Hao, Leshi Lotoma, Uso Denun and Tuso Melu, Jinja Jama, Pop Yavare, Kujotonga, Yamanaga Machine is in Twin Sikabunanga Ponletare, SMVTI, Sinkabumima, Atamu Wanjang, the Botuni Jessai and Ale Musajon, Lama Tuwegole, Tamara Utin Jonah to Tayapu Shibare, Natanta Sechakune, Zola Kuenima, Leshi Sinkabu Wunjijo, Lishan Lunko and Tayapunle Bigere, Yangumu Kampa Langa, SMVTI and Jango, Lame Tony Twin, Yamanangan Letter to Pivijin, Lepyang Pitwa Mapibare, Kujo Tone to Lut Omadi Pijare, Zaki Mohamene, John Pereira Rubin, Wunjijo Yon and Angayi Tanaga Yashi, like Batuaja Mapibare, Natanta Sangagun, February Lama, Kujo Tonga, Yamananga, not so Jim Pitoyo Cabare.
She nanded the modest net, the Moda Shiago, Somali Gayoma, Piambe, Sedwaja Driga, Somali by Netema, Diamuing, Apamuri, Mialarepo, Shoji, Bibo, Downsuni Javare, Somali Ganon, Kilometer, Donze Lama, Piambe, Swege, Biro, Elura, Muna, Ma, Dauchar, Tare, Demoboga, Piambe, Swedu, Diago, VOA, Somali Tanaga, Telephone, Sadwes, Picapion, and Evare, Demogo, we are seen in the Kunia Pibiro, Truha, Pilet Miriam Hobe, Tidag and another repeat de Lupio Varishin.
ဖွယ်စာဗမေရိကန်ဗီအိုအေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်တဲ့ကုဇော်ဝင်လိုက်လို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့ဆက်တွေ့မိမြန်ချက်နဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီတမရဒိုနယ်ထရမ့်ရဲ့အစိုးရလက်ထက်အာဆီယံအမေရိကန်ဆက်ဆံရေးနှစ်နိုင်ငံချင်းလိုက်ကုံသွေးကဏ္ဍတွေကိုအဓိကတွေ့မြင်တွေ့ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်
ခီမစတင်ခင်မှာအခုလိုမြန်မာအပါအဝင်အာဆီယံတမ်မကြီးတွေနဲ့မတ်လ10ရက်နေ့မှာဝါရှင်တန်ကနိုင်ငံရေးဝန်ကြီးဌာနမှာပထမဆုံးကြိမ်တွေ့ဆုံခဲ့တာပါဒီဆွေးနွေးမှုနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာမြန်မာတမ်မကြီးဦးအောင်လင်းကိုမတ်အင်ဂျင်နီယာဆက်တွေ့မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ
်ဒီပြီးခဲ့တဲ့ဒါတွေ့ဆုံပွဲဟာအမေရိကန်နိုင်ငံရေးဝန်ကြီးမစ္စတာရက်တယ်ဆန်နာသူနိုင်ငံရေးဝန်ကြီးတာဝန်စတင်ပြီးတော့ထမ်းဆောင်ပြီးကြရပါတော့ပထမဆုံးအချိန်နေနဲ့ဒီဝါရှင်တန်ဒီစီမှာရှိတဲ့အာဆီယံတိုင်ယွန်းကအကြီးအကဲတွေကိုစုပေါင်းပြီးတော့တွေ့ဆုံတဲ့ပွဲဖြစ်ပါတယ်တွေ့ဆုံတဲ့နေရာမှာအဓိကကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုသူပြောသွားပါတယ်အမေရိကန်နိုင်ငံအနေနဲ့အာဆီယံနဲ့ဆက်ဆံရေးကိုသူတို့တံပိုးထားတယ်အလေးလဲထားတယ်နောက်ပြီးတော့အာဆီယံနဲ့ဆက်ဆံရေးသာမကအာဆီယံဖွဲ့ဝင်တနိုင်ငံချင်းနဲ့ဆက်ဆံရေးကိုလည်းသူအလေးထားပါတယ်ဆိုတဲ့ဟာလေးကိုလည်းသူပြောပါပါတယ်သူကပြောရတဲ့သူတို့တွဲဆုံချင်းရဆိုလို့ရှိရင်သူ့ရဲ့ဒီဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာပြုလုပ်တဲ့ကျွန်တော်တို့ရဲ့တွဲဆုံချင်းဖြစ်ပါတယ်သူကခီးမသွားခင်ဒေသရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုအမေရိကန်နိုင်ငံနဲ့လည်းဘလောက်လေးထားရဆိုတဲ့အကြောင်းဒီတင်းငင်းကြီးနဲ့တင်းငင်းကြီးရရှိဖို့အတွက်သူဒီသုံးနိုင်ငံနဲ့သွားပြီးတွေ့မယ်ဆိုတော့ကောင်းဆောင်နေတဲ့သွားတွေ့မယ်ဆိုတဲ့အကြောင်းရယ်လူတွဲဆုံတဲ့နေရာမှာလည်းဒီသုံးနိုင်ငံအိန္ဒိယချင်းဖြစ်တဲ့အာဆီယံနိုင်ငံတွေကိုလည်းသူလေးထားတယ်ဆိုတဲ့ဟာကိုသူပြသခြင်းလို့သူကျွန်တော်တို့နဲ့တွေ့တာဖြစ်ပါတယ်လို့သူပြောပါပါတယ်
ဟုတ်ကဲ့အာဆီယံနိုင်ငံအနေနဲ့အရင်သမ္မတဥဘာမားလက်ထက်တုန်းကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးကသူတို့အမေရိကန်ရဲ့မဟာဗျူဟာမြောက်ဆိုပြီးတော့သူတို့ဒီပြောခဲ့တဲ့အခုဒီထရမ့်အစိုးရလက်ထက်မှာကြတော့အခုသူတို့အာဆီယံမှာသူတို့အစိုးရရဲ့ဆက်ဆံရေးဘယ်လိုပုံစံမျိုးဖြစ်လာနိုင်မလဲရှင
်သူအနေနဲ့ပြီးခဲ့တဲ့နှစ်ဖက်ကြားတိဆောက်ခဲ့တဲ့ဒီဆက်ဆံရေးကိုသူလေးထားတယ်ဆိုတဲ့ဟာကိုပြောပါပါတယ်ဆိုတဲ့နေရာမှာအမေရိကန်နိုင်ငံနဲ့ရခိုင်ကနေပြီးတော့အာဆီယံနဲ့ထားရှိတဲ့ကတိကဝတ်တွေကိုဆက်လက်ပြီးတော့သူတာဝန်ယူသွားမယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်။အဲ့လိုပြောရတဲ့အထဲမှာတော့ဘာတွေအဓိကထားပြီးပြောရလဲဆိုတော့သူတို့အနေနဲ့ဒီတောင်တရုတ်ပင်လယ်ကိစ္စရဲ့နောက်ပြီးတော့ဒီကိုရီးယားကျွန်းဆွယ်ကိစ္စဒီနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုသူတို့ပြောသွားပါတယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့အာဆီယံရဲ့တည်ချက်ကိုအမေရိကန်ကလည်းထောက်ခံအားပေးတယ်ဆိုတဲ့ဟာကိုသူပြောသွားပါတယ်။တောင်တရုတ်ပင်လယ်ဒေသမှာပင်လယ်ကြီးကျောင်းသွားလာမှုရဲ့နောက်ပြီးတော့အင်းတွေဖြတ်ကျော်ပြန်တန်းခွင့်ဟာဆိုလို့ရှိရင်လွတ်လပ်စွာရှိရမယ်ဆိုတဲ့ဟာကိုအာဆီယံအနေနဲ့သူတို့ရပ်တည်ချက်တသားတည်းဖြစ်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်။နောက်တစ်ခုကတော့မြောက်ကိုရီးယားကပြီးခဲ့တဲ့ပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန့်တမှုကိုဒီအမေရိကန်နိုင်ငံနဲ့နည်းနည်းချုပ်ချတယ်ဆိုတဲ့အကြောင်းနောက်ပြီးတော့လာမယ့်ကာလအတွင်းမှာပေါ့နော်ကိုလသမားကလုံခြုံရေးကောင်စီမှာလည်း သူတို့အနေနဲ့အဆိုမူကြမ်းတစ်ခုကိုတင်ပြပြီးတော့ဒီပို့ပြီးတော့အေးယူဆောင်ရွက်မဲ့ကိစ္စတွေကိုလည်းသူတို့ပြောပါပါဒီလိုမျိုးဆောင်ရွက်တဲ့နေရာမှာအာဆီယံရဲ့အခုရှိပြီးသားရည်ရည်ချက်ကိုလည်းသူတို့အနေနဲ့သိရှိပါတယ်ဆက်လက်ပြီးတော့ထောက်ခံပေးပါလို့သူတို့ပြောပါပါ
သမ္မတ Trump အစိုးရလက်ထက်မှာနိုင်ငံခြားထောက်ပံ့ငွေရှော့ချမယ်ဆိုတော့မြန်မာအပါအဝင်အာဆီယံနိုင်ငံတွေကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုရောအမေရိကန်နိုင်ငံသားဝင်ကြီးကပြောသွားသေးလားရှင်
။အဲဒီဟာနဲ့ပတ်သက်ပြီးတော့အသေးစိတ်သူပြောရတာမရှိပါဘူး။ဒါပေမဲ့အာဆီယံနိုင်ငံတွေကနေပါလေပြောလဲဆိုတဲ့အခါကျတော့အမေရိကန်နိုင်ငံအနေနဲ့ဒီအာဆီယံနိုင်ငံတော်တော်များများနဲ့သူတို့ရင်တော့သဘောတူထားတဲ့ Trans-Pacific Partnership ဆိုတဲ့ဟာကိုအခုပါဝင်တော့မှာမဟုတ်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီအာဆီယံနိုင်ငံအနေနဲ့ကနေပြီးတော့စိုးရင်မကင်းဖြစ်ပါတယ်။ကိုယ်တော်ရေးရဆိုလို့ရှိရင်နှစ်နိုင်ငံကြားမှာအရေးကြီးတဲ့ခံကတာပါတဲ့အတွက်ကြောင့်ကိုယ်တော်ရေးတိုးမြှင့်မှုကိစ္စကိုလည်းအမေရိကန်နိုင်ငံအနေနဲ့စဉ်းစားသင့်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်။အာဆီယံနိုင်ငံတွေကလည
်းအဲ့လိုဆိုရင်ဒီဒေတာတွင်စီးပွားရေးရတိုးတက်မှုရှိအောင်အမေရိကန်ရဲ့ပါဝင်ဆောင်ရွက်မှုအပိုင်းကိုရောဘယ်လိုတုံ့ပြန်ပြောသားလဲရှင်။
ဒီဥစားသူသိပါတယ်တဲ့ကုံသွေးနဲ့နှစ်နိုင်ငံစီးပွားရေးဆက်ဆံရေးကဘလို့နိုင်ငံတကာဆက်ဆံရေးမှာရေးပါပါတယ်ဆိုတာသိပါတယ်တဲ့ဒီအတွက်ကြောင့်ဒါကြောင့်မို့ဒီ TPP မရှိတော့ပင်မဲ့လဲနှစ်ဖက်ကုံသွေးရေးကိုတိုးမြှင့်နိုင်မဲ့နိလန့်တွေကိုတော့သူရှာကြံသွားပါမယ်ဆိုတဲ့ဟာကိုသူပြောပါပါတယ
်အခုလို့ဒီဒေတာတွင်ဆက်ဆံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးအလားအလာဘယ်လိုရှိမလဲဆိုတာရောသံမကြီးဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့တင်ပြခဲ့လို့ပဲသူကအာဆီယံနဲ့ဆက်ဆံရေးအပြင်ကိုအာဆီယံနိုင်ငံတနိုင်ငံချင်းနဲ့လည်းဆက်ဆံရေးကိုသူလေးထားပါတယ်လို့ပြောတာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းသူလေးထားတယ်ဆက်လက်ပြီးတော့ရှိပြီးသားဆက်ဆံရေးကိုလည်းဆက်လက်ပြီးတော့ထိန်းသိမ်းသွားမယ်လို့ပဲကျွန်တော်အနေနဲ့မှတ်ယူထားပါတယ
်ဟုတ်ကဲ့တမကြီးနောက်ဆုံးကတော့ဒီအခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခု Trump ဆိုရလက်ထက်မှာစီးပွားရေးအရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလို့ရမလဲသူတို့ဘယ်လိုအခြေအနေများရှိလာနိုင်မလဲရှင
်။ကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာ Trump ပါဆိုလို့ရှိရင်စီးပွားရေးဟိုဦးစားပေးမယ်ဆိုတဲ့ဟာနဲ့နေရာမှာထွေရင်းစီးပွားရေးကိုဟိုတိုးမြှင့်တဲ့ဟာမှာဆိုလို့ရှိရင်လည်းဒီပြည်ပမှာရှိတဲ့နိုင်ငံတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုကိုအတုံးမြင့်မဲ့ဆိုလို့ရှိရင်သူတို့ရင်းနှီးမြှုပ်နှံမှုရရတဲ့ဒီခွန်အခတွေအရဆိုလို့ရှိရင်သူတို့နိုင်ငံကိုပြန်ရောက်တဲ့အခါဆက်ပတ်ပြန်ရောက်မယ်ဆိုလို့ရှိရင်လည်းဒီပြည်တွင်းရဲ့စီးပွားရေးကိုတိုးမြင့်နိုင်တာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတိုးမြင့်မယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ဥတည်ချက်ကိုပေါ်ဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးပါရ
ှင်။
ဟုတ်ကဲ့ကျေးဇူးပါ
ဒါကတော့အမေရိကန်ဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးဖြစ်တဲ့ဦးအောင်လင်းကိုမှတ်အင်ဂျင်နီယာဆက်သွယ်မေးမြန်းတင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှိမြခင်ဗျာတရုတ်မြန်မာနယ်စပ်ကူကန်ဒီတာမှာအင်ကာနေညထီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေစေဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေတရုတ်နိုင်ငံနဲ့ဆက်ပြီးတော့ထွက်ပြေးလာနေစေပဲလို့ဒီတာကန်ကြီးကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်နယ်အရှိမြောက်ပိုင်းတရုတ်မြန်မာနယ်စပ်နာကရန်လုံကျိုင်းနဲ့လောက်ကန်ဒေတာတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မတ်လ14ရက်အင်္ဂါနေ့အထိစစ်ပီးဆောင်ဒုက္ခသည်တွေတရုတ်နိုင်ငံတည်းပြေးဝင်ခိုလုံနေကြဆဲပဲလို့တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နန်းဆန်မြို့ဘုန်းကြီးကျောင်းဆရာတော်ဦးကေတရကမိပါတယ
်မနေ့ကအ7နိုင်9တရစပြီးတော့ညအချင်း7တရ9နိုင်ပေါင်းကြည့်ပါတော့ဘုတ်တယ်အမြဲတမ်းညလည်းနေကြည့်အမြဲတမ်းတော့အထူးတာပေါ့နော်နောက်တတတန်ကလည်းတူတဲ့တူချောင်းပြီးတော့ပိုက်တာပေါ့ချိုကြိုးကြပိုက်တာပေါ့နော်ညတန်ကောင်းကလည်းလက်နေချေရတော့ကြတုံးပဲတုံးတုံးတုံးကတနားရီမောင်းဝင်ချင်းပဲလို့ပေါ့နော်အဲဟုတ်ကဲ့ဒုက္ခတွေက3000ကျော်လောက်ကျော်တာပေါ့ဘဝင်းလာဆိုရင်ကြာပါတယ်သူတို့ကပြောတာလာတုံးပဲလာတုံးပဲလို့ပြောတာ
တရုတ်နိုင်ငံနဲ့ပြည်ဝင်လာတဲ့စေပေးဆောင်ဒုက္ခတွေ3000ကျော်ရှိနေပြီးသူတို့ကိုတရုတ်နယ်စပ်မိုင်းတိုင်အမှတ် 125 မှာတရုတ်အစိုးရကဖွင့်ထားတဲ့ဒုက္ခသည်စခန်းမှာပြုစုစောင့်ရှောက်ထားပါတယ်။ဒုက္ခသည်တွေမိမိတို့နေရာရင်းကိုပြန်ကျင်ပေမဲ့စစ်ပွဲတွေကြောင့်မပြန်နိုင်ကြသေးဘူးလို့နန်းဆန်ကျောင်းဆရာတော်ဦးကေတရာကမိန့်ပါတယ်
။ပုံမှန်တော့တော့ကောင်းလဲ။အစားတော့လည်းတော့ချက်ချွေတာပါနော်။နောက်တစ်ချက်ကျတော့ဘောင်းတို့ဘာတို့အေးရာတို့ဘာတို့အကုန်လုံးတို့လုံးပေးပါရဲ့။ဒီဒုက္ခသည်တွေတွေကောင်းမှုစားတယ်လို့လုပ်ပေးတာဆိုတော့တို့ပါနော်။အဲ့တော့အင်ဂျင်ဂျီနာဘော်တကကြီးတော်ပြောကြတော့လည်းကျန်တဲ့ခုတ်ချင်တယ်ကျန်တယ်ခေါင်းလဲခ ခုလိုမရဘူးလေဒီနေ့ငါတို့လည်းရှုံးတာပေါ့တဲ့အဲပြောတာတော့အတန်းကောင်းကြတာပေါ့နော်
လောက်ကံမြို့ပအဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လောက်ကံမြို့မှာစီးပွားရေးလာရောက်လုကန်ကြသူတွေက4000လောက်ဟာသူတို့ရဲ့မူရင်းနေရအတီးတီးကိုမနေ့ကထပ်မံထွက်ခွာသွားကြတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါတယ်။လောက်ကံမြို့ကိုတော့တပ်မတော်ပါဝင်နေကြားဆောက်တက်ဒေသဆိုင်ရာရဲတပ်ဖွဲ့တွေကလုံခြုံရေးအထူးတင်းကျပ်ထားပြီးနေဆက်ကုန်တယ်ဂိတ်ဖြစ်တဲ့ချင်းရွှေဟော်မြို့ကိုလည်းတပ်မတော်ကထိန်းချုပ်ထားပါတယ်။လောက်ကံမြို့အဝင်အထွက်ကွမ်းလုံး၊တိန်နီ၊လာရှိုးစတဲ့လမ်းတစ်လျှောက်မှာလည်းလုံညုံရေးကိတ်တိုးချတာပြီးစစ်ဆေးမှုတွေတင်းကျပ်ထားကြောင်းသိရပါတယ်။ကိုကန့်ဒေသမှာမတ်လ6ရက်ကနေ12ရက်နေ့ထိတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း48ကြိမ်ဖြစ်ပွားခဲ့ပြီးတပ်မတော်ကလောက်ကန်ဒေသတည်ငြိမ်အေးချမ်းရေးအတွက်နေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေကြောင်း MNDAA ကိုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတပ်မတော်ဘက်ကအရာရှိနဲ့စစ်သည်တချို့ဆုံးရှုံးခဲ့ပြီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတပ်မတော်ကမတ်လ13ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကိုညံဝင်းအောင်ဆက်သွယ်မေးမြန်းပြီးတော့တင်ဆက်သွားတာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနေဆက်ကသတင်းလွှာတပုတ်ကိုနားဆင်ကြပါမယ်။16ကြိမ်မြောက် KNU ကရင်မျိုးသားအစည်းအရုံးကွန်ကရစ်ကိုမတ်လ14ရက်နေ့ကစတင်ပြီးကျင်းပခဲ့ပြီးစဖွင့်တဲ့နေ့မှာတော့၄နှစ်တာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစာတွေကိုစတင်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနေဆက်ကနေ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
။ကရင်မျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ကို KNU ဌာနချုပ်ဖြစ်တဲ့လော်ခီလာမှာမတ်လ14ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။စတင်ကျင်းပတဲ့နေ့မှာတော့15ကြိမ်မြောက်ကွန်ကရစ်ကနေရွေးချယ်ခံခဲ့ရတဲ့ဘိုးကော်မတီရဲ့လုပ်ငန်းစီရင်ခံစာတင်သွင်းမှုတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးလက်ရှိညီလာခံကိုယ်စားလှယ်လဲဖြစ်15ကြိမ်မြောက်ကွန်ကရစ်မှာရွေးချယ်ခံခဲ့ရတဲ့ KNU ရဲ့အထွေထွေအတွင်းမှုလဲဖြစ်တဲ့ဖရိုပွဲထူးဝင်းကပြောပါတယ
်။ဒီနေ့တော့ကျွန်တော်တို့ဒီ16ကြိမ်မြောက်ကွန်ကရစ်ကိုပထမဆုံးရက်စတင်တဲ့ရက်ပဲဖြစ်ပါတယ်။မနေ့ပိုင်းမှာတော့ကျွန်တော်တို့ခန္ဓာဖို့တော့ကတော့လုပ်ငန်းအစီအခံတော့၄နှစ်တကထောက်ထားမှာကျွန်တော်ဘုတ်ကော်မတီကဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေအစီအခံပဲရှိသေးတယ်။အဲဒီပိုင်းမှာရောက်နေတယ်။ဌာနတဲ့လုပ်ငန်းကော်မတီရဲ့၄နှစ်တကထောက်ထားမှာဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေလည်းကျွန်တော်တို့အစီအခံသေးတယ်။ဆိုလိုတာကကျွန်တော်တို့နိုင်ငံရေးအဆုံးသတ်မှုပိုင်းမှာတော့မရောက်သေးဘူးပေါ့နော်။ဒါဆိုတော့တခုလုံးတိုင်းတာကျန်ပြီးတော့ဆုံးဖြတ်နေအမဆောင်ရွက်လာခဲ့တဲ့လုပ်ငန်းဒီဝဲကျွန်တော်တို့တင်ကြမှုပဲရှိနေသေးတယ်။ဒီငယ်ကြီးစံတော်မူငယ်ကြီးအစီအခံပဲကျွန်တော်နောက်ထပ်တရေလေးလောက်မှကျွန်တော်ရှင်းပါနိုင်တယ်။ဒါဆိုကျွန်တော်လုပ်ငန်းပြုမှုတင်ကြတဲ့အပေါ်မှာတရားလာကကိုယ်စလေဒီစားလေအမြင်ရတဲ့စီးရတဲ့ပြင်ဆင်တဲ့ရှိလို့ရှိမှာမနော်။ဒါကြီးတော့ကျွန်တော်အခြေယူရအောင်ဖြစ်တယ်
။ KNU အနေနဲ့အစိုးရရဲ့မတရားအသိကနေပယ်ဖျက်လိုက်တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ကြိမ်မြောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်ပကကရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်
။ဒီမတရားအသိကပြည်ပြည်တဲ့နောက်ပိုင်းမှာကျွန်တော်တို့ဆက်သွယ်မှာပုံရိပ်လို့ဆိုနေပြည်ရင်းရောက်ပြည်ပပေါ့နော်အခုညီလာခံမှာတော့ကျွန်တော်တို့ပြည်ရင်းကကိုယ်စလေတယ်လေလာလို့ချင်းနဲ့တက်ရောက်ခွင့်ပေးထားတယ်ဖိတ်ထားတယ်။ဒါမှမဟုတ်ပြည်ရင်းရောက်ပြည်ပရောဒီ community အဖွဲ့အစည်းအကောင်းဆုံးတွေဒီလိုနဲ့ငယ်ပါဒီကိုစလေဒီမဘူလူလူလူတန်းလာဖွဲ့စီကိုစလေဒီပါပါဟွေကောင်းလို့လည်းတင်တာပေါ့ဒီလိုမျိုးတန်းလို့ဆင်တဲ့ညီလာကတော့ let's just for that sound ရည်လာကတော့ဘုံမျိုးကခင်ရည်ရဲ့ညီလာကတော့တက်တဲ့ဘုံဒီလိုမျိုးတန်းလို့ရည်လာကတော့ let's say out တဲ့ကြောင့်ဒီလိုဒီပါကျွန်တော်တို့ PTB လည်းပြည်တဲ့ PC လည်းပြည်တဲ့ဘုံဖိတ်ကြပါဦ
းခင်ရည်ရဲ့ညီလာကံကို၄နှစ်ကြိမ်ကျင်းပခဲ့ပြီး16ကြိမ်မြောက်ညီလာကံကိုတော့တက်မာ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူ100ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါရယ်။ညီလာခံကျင်းပပြုလုပ်မဲ့ရက်ကတော့3ဘတ်လောက်ထိကြာမြင့်နိုင်တယ်လို့ဆိုပါရယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြာစွာလက်နက်ကင်တိုက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါရယ်။ဒီနောက်နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့တာပါ KNU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ခဲ့ပါတယ်ဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
မအေးမှာပြောပြတဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ် Brexit လို့လူသိများတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မယ်ကိစ္စကိုဒီလမကုန်ခင်မှာ ဥရောပကောင်စီကိုတရားဝင်အကြောင်းကြားမယ်လို့ညီချုပ်ထရီဆာမေကဗြိတိန်အောက်လွှတ်တော်ကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ် EU တွေကနေနှုတ်ထက်တဲ့ကိစ္စတွေကိုညှိနှိုင်းဆွေးနွေးတဲ့အခါမှာဗြိတိန်နိုင်ငံထဲမှာရှိနေသူအလုံးအတွေ့အဆင်ပြေစေမဲ့သဘောတူညီမှုတွေရရှိသွားအောင်ကြိုးစားသွားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကကတိပေးခဲ့ပါတယ် EU တွေကနေနှုတ်ထွက်မဲ့လုပ်ငန်းတွေကိုတရားဝင်စတင်လိုက်ပြီးတော့နောက်ဆက်တွဲဘာတွေဖြစ်လာမလဲဆိုတဲ့ညှိနှိုင်းမှုတွေဘလောက်ကြာလာမလဲဆိုတာတွေကိုမတ်စုမြတ်မွန်ကတင်ဆက်ပေးပါလိမ့်မယ်ခင
်2016ဇွန်လလူမှုစန္ဒခံယူပွဲကနေဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေထုတ်ထွက်မယ်လို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ရလအတိုင်းအကောင့်ထဲပို့ဖို့အတွက်ဗြိတိန်အစိုးရကစ조사နေပါတယ်ဥရောပသမဂ္ဂရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50မှာအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခြင်းနဲ့ဆိုရင်ဥရောပကောင်စီဥက္ကဋ္ဌကိုတရားဝင်စာရေးသားပေးဖို့အကြောင်းကြားရမယ်လို့ပြောထားပါတယ်။ဒါကြောင့်ဒီလမကုန်ခင်မှာဗြိတိန်နိုင်ငံနှုတ်ထွက်မဲ့အကြောင်းတရားဝင်အသိပေးမှဖြစ်တယ်လို့ဝန်ကြီးချုပ်ထရီဆာမေကဗြိတိန်အောက်လွှတ်တော်ကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ EU ရဲကနှုတ်ထွက်ရေးဥပဒေချမ်းကိုလွှတ်တော်နှစ်ရက်လုံးမှာအတည်ပြုနိုင်ခဲ့ပြီးတဲ့နောက်ဘီယင်မာကြီးရဲ့အတည်ပြုချက်ရရင်အရင်အစီအစဉ်အတိုင်းနှုတ်ထွက်မှုလုပ်ငန်းတွေကိုစတင်မှဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောကြားခဲ့ပါတယ်။
This will be a defining moment for our whole country as we begin to forge a new relationship with Europe and a new role for ourselves in the world.
We witness Sanyiti ko satin pi kaba le ma British naingan ye akhangan da tit ko satin ma phit de twe British naingan ye anagat ko song phyat pi me a chain yauk la do ma ba. British ha khai ma pi ko bain au chuk de kaba naingan ta khu phit ne ko ye ubari dwi ne ne sat dwi ko ba ကိုယ်တိုင်ထိမ့်ချုပ်တဲ့နိုင်ငံအဖြစ်ရှိသွားမှာပါဒီအခွင့်အရေးကိုအမိရဆုပ်ကန်ပြီးခိုင်မာတဲ့စီးပွားရေးလူမှုအသံဝင်အားလုံးအတွက်ပိုပြီးမျှတတဲ့အခြေအနေတွေကိုရရှိအောင်လုပ်သွားမှာဖြစ်ပါတယ်ဒါမှသာနိုင်ငံရခြားမှာရှိနေကြတဲ့ဗြိတိန်လူမျိုးတွေနဲ့နိုင်ငံထဲမှာရှိနေကြသူတွေအားလုံးအတွက်တင့်တော်တဲ့သဘောတူညီမှုဖြစ်ပါလိမ့်မယ်
EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မှာကိုမချေနှက်တဲ့ Scotland အစိုးရက Scotland နဲ့တီးခြားခွဲထွက်တဲ့မတဲ့နောက်တစ်ကြိမ်ဆန္ဒခံယူပွဲကို2018အကုန်ဒါမှမဟုတ် 2019 အစောပိုင်းလို့ဖို့တနင်္လာနေ့တုန်းကပဲတောင်းဆိုထားပါတယ်။ဒါကြောင့် Scotland နဲ့အစိုးရအပါအဝင်နိုင်ငံထဲမှာရှိကြသူတွေအလုံးအတွက်တင့်တော်တဲ့သဘောတူညီမှုရရှိအောင်စ조사သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ထရီဆာမေးကပြောကြားခဲ့တာပါ။အခုအချိန်ဟာနိုင်ငံရေးကစားဖို့အချိန်မဟုတ်သလိုနိုင်ငံတည်းမှာမရေရာမှုတွေ၊ကွဲပြားမှုတွေကိုဖန်တီးရမယ့်အချိန်မဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောကြားသွားခဲ့ပါတယ်။ EU ရဲကနေဗြိတိန်နှုတ်ထွက်မဲ့အကြောင်းအသိပေးစာကိုမတ်လ31ရက်နေ့မှာနောက်ဆုံးထားပြီးတော့ဥရောပကောင်စီဥက္ကဋ္ဌစီကိုပေးပို့လိုက်မယ်လို့မျှော်လင့်ရပါတယ်။အဲဒီလိုပေးပို့လိုက်ပြီးတာနဲ့ဘာတွေဆက်ဖြစ်မှာလဲဆိုတာကို Free University of Brussels တက္ကသိုလ်ရဲ့ဥရောပရေးရာလေ့လာရေးသိပ္ပံကနိုင်ငံတကာဆက်ဆံရေးပါမောက္ခMario Tello ကအခုလိုရှင်းပြပါဗျ
။ After the receiving the letter, we will have the discussion in the Council, European Council with among member head.
အကြောင်းကြားစာရတာနဲ့ဥရောပကောင်စီမှာအစိုးရအကြီးအကဲတွေခေါင်းဆောင်တွေကြားဆွေးနွေးမှုတွေစတင်ပါလိမ့်မယ်။နှုတ်ထွက်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးကြတဲ့အခါလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုဥရောပကောင်စီမှာဆွေးနွေးချမှတ်ကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာ EU ဘက်ကဥဆောင်ဆွေးနွေးမဲ့သူကိုသတ်မှတ်ပြီးညှိနှိုင်းမှုတွေစတင်မှာဖြစ်ပါတယ်။အရင်တမျိုးတစ်ခါမှမဖြစ်ဘူးတဲ့အတွက်အချိန်ကြာနိုင်ပါတယ်
။လောလောဆယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲကနေဘယ်အဖွဲ့ဝင်ကမှထွက်သွားဘူးတာမရှိခဲ့ဘူးတာကြောင့်ဆွေးနွေးမှုတွေဟာအချိန်ယူရလိမ့်မယ်လို့လေလာသူတိုင်းကတုံ့တက်နေကြတာပါ။ရှုပ်ထွေးခက်ခဲတဲ့ဆွေးနွေးမှုတွေလုပ်ကြရလိမ့်မယ်လို့ Egmont Royal Institute ကဥရောပရေးရာအစီအစဉ်ဒါရိုက်တာ Alexander Madelara ကပြောပါတယ
် The cost of leaving and legal rights of citizens on both sides of the English Channel
အတိတ်ကလူတွေခြံရိပ်ခဲ့တဲ့အစဉ်လာအတိုင်းပြောရမယ်ဆိုရင် EU တွေကနေထွက်တဲ့အတွက်ဘလောက်ဆုံးရှုံးနှစ်နာသွားမှာလဲဆိုတာနဲ့အင်္ဂလိပ်ရေးလက်ကြားတစ်ဖက်တစ်ချက်မှာရှိကြတဲ့နိုင်ငံသားတွေရဲ့ရပိုင်ခွင့်တွေကအဓိကဆွေးနွေးစရာအချက်တွေဖြစ်ပါတယ်ဒါပေမဲ့ UK နဲ့ဥရောပသမဂ္ဂရဲ့အနာဂတ်ဆက်ဆံရေးဘယ်လိုဖြစ်သွားမလဲဆိုတဲ့အပိုင်းမှာပိုပြီးကြီးကျယ်ရှုပ်ထွေးတဲ့ဆွေးနွေးမှုတွေရှိလာနိုင်ပါတယ်
။ညှိနှိုင်းဆွေးနွေးမှုတွေဟာပုံမှန်အားဖြင့်2နှစ်လောက်ကြာမယ်လို့ခန့်မှန်းထားပေမဲ့ဗြိတိန်နဲ့ EU အဖွဲ့ဝင်တွေအလုံးကြားသဘောတူညီမှုတွေရရှိနိုင်ဖို့အတွက်ဒီထက်မကကြာနိုင်တယ်လို့တွက်နေကြပါတယ်ရှင်
။မတ်စုမြတ်မှုမှာခင်ဗျာ VOA American တန်ခါဘူရူနီမနက်ပတ်အစီအစဉ်တွေကိုဆက်လက်တင်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်မယ့်ဒုတိယပိုင်း나유ဝက်အစီအစဉ်မှာဓာတ်ရိုက်လီလိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာညီမဆန်တို့ကြီးနံနက်6နာရီခွဲရှိပါပြီ VOA American တမ်မြန်မာပိုင်းက2019ခုနှစ်မတ်လ15ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပင်းညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်
ကျန်ရုံးပိရဲ့ဒီအတွက်ကျူရင်စီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်အဲဒီလိုကျူရင်စီစဉ်ထားတ
ဲ့ဒိုင်လီလိုင်းဆွေးနွေးကမ်းပြန်လည်ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေຢာတွေကစိတ်ဝင်စားစရာအကြောင်းတွေကောက်နှုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြောင်တာနဲ့ဒေါ်လှလတန်းတို့ကကောက်နှုတ်တင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
။ဖုန်ကြီးတပါးကိုတော့နှုတ်ပိတ်ခိုင်းထားပြီဒါပေမဲ့အမုံတရားအစံတိတ်သွားပါမလားဆိုတဲ့ကောင်းစင်နဲ့ The Nation သတင်းစာရဲ့ Editor အဘော်ကိုတင်ပြလိုပါရယ်။လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့် Freedom of Expression ဆိုတာအမုံတရားတွေဖြန့်ချိပန်ခွင့်မဟုတ်ပါဘူး။လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံအားပေးသူတိုင်းကိုပြောတာကိုတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာစိတ်ထဲမှာစွဲထားဖို့လိုအပ်ပါရယ်။အစွန်ရောက်ဖုန်ကြီးဦးဝီရသူကိုမတူညီတဲ့ဘာသာတွေအကြားအမုန်းတရားပွားစီတဲ့စကားတွေမပြောဘူးတန်ခတ်မဟာနာယကအဖွဲ့ကတားမြစ်လိုက်တာဟာမှန်ကန်တဲ့အလုပ်ရဖြစ်ပါတယ်ဒီသင်္ကန်းဝတ်ယူသံသမားကိုနှုတ်ပိတ်ခိုင်းတာဟာနောက်တောင်ကျနေပါပြီသူဟာအစ္စလာမ်ဆန့်ကျင်ရေးဟောပြောနေတာကြားခဲ့ပါပြီအစ္စလာမ်အစွန်ရောက်တွေကိုဆန့်ကျင်တာတည်းမကပဲအစ္စလာမ်ဘာသာတရားတစ်ခုလုံးကိုရှုတ်ချနေခဲ့တာပါဒါကြောင့်လဲမွတ်စလင်မုန်းတရားလှုပ်ရှားမှုတွေအများကြီးကြီးထွားခဲ့ရပါတယ်ဥကိုနီအသက်ခံရတာဟာ NLD အစိုးရအဖို့ဥဝီရသူကိုအရေးယူစရာနောက်ဆုံးအကြောင်းရင်းဖြစ်လာခဲ့ပါတယ်။အခုအခါမှာတော့ NLD နဲ့ဒေါအောင်ဆန်းစုကြည်ပါရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့အပြင်းထန်ဖိအားပေးခံရခြင်းဖြစ်ပါတယ်။ဥဝီရသူဟာနိုင်ငံရေးမှာစစ်တပ်ပါဝင်နေတဲ့အခန့်ကဏ္ဍကိုဆက်လက်ထားရှိဖို့ထောက်ခံပြောကြားပြီးစစ်တပ်ရဲ့ထောက်ခံမှုရအောင်ကြိုးစားနေပါတယ်။ကြည်လင်းလို့လူသားသမားတွေအများကြီးထွက်ပေါ်လာရင်မဘာသာကိုအပြစ်ပင်တင်တယ်လို့ဆိုပြီးသူများနိုင်ငံတွေမှာမလိုအပ်ရင်တောင်မြန်မာနိုင်ငံလွှတ်တော်မှာတော့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေဖို့လိုတယ်လို့သူ Facebook မှာရေးခဲ့ပါတယ်။ဥပ္ပရာသူဟာယခင်ဥသိန်းစိန်အစိုးရနဲ့နှိစက်သူဖြစ်ပြီးအဲ့ဒီအစိုးရကသူကြက်ခံနေရတဲ့ထောင်ဒဏ်ကလွန်ကြီးခွင့်ပေးပြီးအစ္စလာမ်မုန်တီးရဲ့စကားပြောတာကိုလည်းခွင့်လွှတ်ထားခဲ့ပါတယ်။ဥပ္ပရာသူဟာဗုဒ္ဓဘာသာဝင်အမျိုးသားရေးဝါဒီတွေနဲ့ conservative စစ်ကောင်ဆောင်တွေအကြားလူကြိုက်များသူဖြစ်ပါတယ်သူရဲ့မွတ်စလင်မုန်တီးရေးကိုသဘောကျထောက်ခံနေတဲ့လူများစုကြောင့်ဒေါအောင်ဆန်းစုကြည်နဲ့ NLD အဖို့ဘေးကျနှံကြကြုံနေရပါတယ် NLD ဟာ2014ရွေးကောက်ပွဲမှာရှင်ပြိုင်ဖို့မွတ်စလင်အမဟောင်းတွေကိုမရွေးဘဲထားခဲ့တောင်မှဥဝီရသူရဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာပါ freedom of expression ဆိုတာဟာဒီမိုကရေစီရဲ့အခြေခံဥပဒေပါဒါပေမဲ့အစိုးရအနေနဲ့ဥဝီရသူနဲ့စုနောက်လိုက်တွေတာဝန်ယူတာဝန်ခံစိတ်ရှိအောင်လုပ်ဆောင်ရပါလိမ့်မယ်အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်လူများစုရဲ့ထောက်ခံမှုလိုအပ်တယ်လို့မွတ်စလင်နဲ့တခြားလူနည်းစုတွေရဲ့အတိတ်ဒုက္ခကိုလည်းလျှစ်လူဆူထားလို့မရနိုင်ပါဘူးဒီမိုကရေစီဆိုတာလူတိုင်းလူတိုင်းတန်းတူအခွင့်အရေးရှိရမယ်ဆိုတာကိုမြန်မာပြည်သူအများလက်ခံလာအောင်ဆွဲဆောင်ဖို့ခက်ခဲမှဖြစ်ပေမဲ့မြန်မာနိုင်ငံအနာဂတ်အတွက်ဒါကိုလုတ်ကိုလုတ်ရမှဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ
ဆက်လက်ပြီးမတ်လ7ရက်နေ့ထုတ် The Cambodia Daily မှာနှစ်ဖက်စလုံးတွဲအကျိုးရှိစေမဲ့ win-win policy ကို Cambodia အနေနဲ့မြန်မာကိုအကြံပေးဖို့စီစဉ်နေတဲ့အကြောင်းဆောင်းပါရှင်ကင်ချန်ဂီတာထားတာကိုတင်ပြလိုပါလေပြီးခဲ့တဲ့သတင်းပတ်ကမြန်မာစစ်တပ်ကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်းကပြည်တွင်းနဲ့နိုင်ငံအုပ်စုတွေနဲ့ရုန်းကန်နေတဲ့မြန်မာနိုင်ငံကိုနှစ်ဖက်အကျိုးရှိမဲ့ policy နဲ့ပတ်သက်လို့သူ့နိုင်ငံကရရှိထားတဲ့သင်ခန်းစာတွေကိုမျှဝေဖို့က
Cambodia suya yashi dwi go myanmar naingan go se lwet phu si sin ni de lu taw cha ni ga pyo ge da phit par de Hon Sing yin nyu ne win win policy ga 1990 khu ni mya ga Cambodia ma khmani dabon dwi go let ne cha bu ne ni nyu de suya tyak go let khan pi ngin chang yi ya de kala atwe ma naingan ye to tet mu go be lu mya we khan sa cha mle su de mu wa da paw ma a che khan na phit par de ဒီ policy ဟာမြန်မာနိုင်ငံရဲ့ပြည်ထနာအလုံးကိုဖြည့်ရှင်းပေးနိုင်မှာမဟုတ်ပေမဲ့အထောက်အကူတော့ပြုမှာဖြစ်တယ်လို့ Mr. Hon Sing ကပြောခဲ့ပါတယ်ခုလိုသူ့ရဲ့ဝင်ဝင်ပေါ်လစီကိုအကောင့်ထဲဖော်ရမှာပါဝင်ခဲ့တဲ့အကြံပေးပုဂ္ဂိုလ်နှစ်ဦးသုံးဦးလောက်ကိုမြန်မာနိုင်ငံကိုဆေးလွှတ်ပြီးဆရာသွားလုပ်ဖို့မဟုတ်ပဲမြန်မာနိုင်ငံရဲ့ပြည်ထနာတွေအကြောင်းယင်းနှိမှုရှိစေဖို့အပြင်ပြည်ပခအဆုံးတတ်နိုင်ရေးအတွက် ညင်းချင်ဖို့ဆောင်နိုင်မဲ့နီလန်တွေကိုဆွေးနွေးဖို့တူလို့လာတယ်လို့ဟွန်ဆင်းကပြောခဲ့ပါတယ်။ကမ္ဘောဒီးယားဟာတရားထိန်းချုပ်တဲ့နေမျိုးတွေနဲ့တနည်းကိုင်းတက်တွေအများပြားရှိခဲ့ရာကတနိုင်ငံတည်းရပ်တည်ပြီးစစ်တပ်တွေထဲရှိတဲ့နိုင်ငံအဖြစ်ပြောင်းလဲနိုင်ခဲ့တဲ့အတွေ့အကြုံများတဲ့အပြင်စံနမူနာကောင်းတက်လဲဖြစ်တဲ့အကြောင်းဟွန်ဆင်းကပြောခဲ့တယ်လို့ဆောင်းပါးရှင်ရေးသားထားတဲ့အဘ
ဒါကတော့နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မြင့်တဲ့တင်ပြပေးမယ့်အီဒီယန်အတုံးကတော့
The Last Straw.
ဖြစ်ပါတယ်။စာလုံးပေါင်းက THE the LAST the last ကနောက်ဆုံး STRAW straw ကကောက်ယူဆိုတော့စကွိုက်ဟုန်ရဲ့ဓာတ်ရိုက်ဒီဘေကတော့နောက်ဆုံးကောက်ယူအမြင်ပေါ့။ဒီသုံးဆင်းသက်လာတာကတော့
The straw that broke the camel's back.
ဆိုတဲ့ဆိုရစကားကလို့ဆိုပါတယ်။ဒီဆိုရမှာ CAMELCamel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်။တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့ဒီခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြည့်စီတာမျိုးကိုဆိုလိုပါတယ်။ဒါကြောင့် The Last Straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာ၊ရံဖြစ်စီတာ၊ဒေါသထွက်စီတာ၊မိပြည့်စီတာ၊စိတ်ကုံစီတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥပမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာ၊ရံဖြစ်စေတာ၊ဒေါသထွက်စေတာ၊မိပြက်စေတာ၊စိတ်ကုံစေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom တို့ English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေတူဆိုပါရယ်ဒီနှစ်အတွဲမြမရိုးရာမဟာတကြံအတာကာလမများပြည်သူရုံးပိရက်ကို အရင်အရင်နှစ်တွေလို့အရင်အရင်နှစ်တွေဆိုတဲ့နေရာမှာကျွန်တော်တို့လွန်ခဲ့တဲ့10နှစ်ကစခဲ့တာပေါ့လေ2009ခုနှစ်ကစခဲ့တာအခု2019ဆိုတော့10နှစ်ပေါ့လွန်ခဲ့တဲ့10နှစ်ကစခဲ့တဲ့အတိုင်း10ရက်ပိတ်ရက်မတတ်မှတ်ပဲနဲ့9ရက်ပဲတတ်မှတ်ထားတာကျွန်တော်တို့သောရရှင်တွေအားလုံးသိပြီးသားပါဆိုတော့ဒီအရမ်းနဲ့ပတ်သက်ပြီးတော့ပြောတာဆိုတာဝေဖန်တာလက္ခဏာလက်မခံတာအများကြီးထွက်ခဲ့ပါတယ်ဆိုတော့ဒီလိုမျိုး10ရက်ကနေပြီးတော့9ရက်လျှော့ပြီးတော့တတ်မှတ်ဖို့အစိုးရကကြေညာတဲ့ပုံစံကြေညာတဲ့စာသားမရေးထားတဲ့ပုံစံစသည်အားဖြင့်ဒါတွေပေါ်မှာလည်းဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအကြောင်းကိုစူးနေကြပါမှာ10ရက်ကနေ9ရက်ကိုရှော့ချလိုက်တာရောသဘောတူကြသလားဒါကိုကျွန်တော်တို့အကြံပြင်းကြည့်ကြရအောင်ပါဆိုတော့ပြန်နေစူးနေပြဖို့အတွက်ဖေခေါ်ထားသူနှူးမှာတူကတော့ဇာရေးဆရာတူဖြစ်တဲ့ကိုဝပါနောက်တူကတော့မြန်မာရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးတရားလေလံအစီအစဉ်ကနေကြိုးစားပါတယ်မင်္ဂလာပါခင်ဗျာဆိုတော့ပထမဦးဆုံးကိုဝရဲ့သဘောထားအရင်ဆုံးသိပါစေဒီအစိုးရကနေပြီးတော့တကြံပိတ်ရက်10ရက်ကနေပြီးတော့9ရက်ရှော့ချတဲ့တည်င်းကိုကကြားရတယ်။နောက်ဒီကြေညာတဲ့စာပေါ်လေးဖတ်ရတယ်။ဆိုတော့အဲ့ဒီအပေါ်မှာကိုကရဲ့အမြင်သဘောထားအကြံဉာဏ်အဆုံးသိပြရစေ
။ဟုတ်ကဲ့ခင်ဗျ။ပထမအဦးဆုံးကျွန်တော်ပြောချင်တာကတော့ကတ်ပြီးတော့ကြေညာတဲ့အချက်ကိုကျွန်တော်အနေနဲ့ဘုံဝင်မကြပါဘူး။ဘာလို့လဲဆိုတော့တည့်ရဲ့အတိုင်းတကြံရုံးပိတ်ရက်တွေအတွက်အကျိုးရင်းစီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်။အဲဒီလိုဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအဆင်မပြေဖြစ်သွားနိုင်ပါလေ။အဲဒါအကြောင်းလေးပဲသူကကသူတို့ကဒီနေ့ကြံရုံးပိတ်ရက်ကို9ရက်ချော့ချပြီမဲ့ဒီလိုဂျူစီစဉ်ထားတဲ့ပုံပုံကြီးအတွက်အုတ်ချုပ်ရေးနီးလန်းနဲ့9ရက်အဆင်ပြေအောင်စီစဉ်ပေးပါမယ်လို့သူတို့ကပြောပါတယ်။အဲလိုဆိုတော့သဘောကတော့ဘလို့ဖြစ်သွားလဲဆိုတော့ဝင်နိုင်နေမှာတောင်မှဂျူဒီယန်စီစဉ်ထားတဲ့လူတွေကဒီပင်ကြံပေးရစေရမယ်အဲတခြားလူတွေကတော့မရဘူးဆိုပြီးတော့ဝိဝါဒအကွဲပြားကြီးဖြစ်သွားပါတယ်တခါเนาะဟိုအစိုးရဝန်ထမ်းတွေကတော့အုပ်ချုပ်ရေးနည်းလမ်းတွေ9ရက်တိုးပေးမယ်ပေါ့เนาะတိုးပေးမယ်စီစဉ်တယ်သို့တော်ညာလေဒီအပြင်လုပ်ငန်းတွေမှာလုပ်နေရဝန်ထမ်းတွေအလို့သမားတွေအတွက်ကြာတော့ပကြံပေးရက9ရက်ပဲရမလို့ဖြစ်နေပါတယ်။ဒါကြောင့်ဒီအလုသမားသမဂ္ဂတွေကကန့်ကွက်တဲ့အခါမှာအလုသမားဝန်ကြီးဌာနကနေပြီးတော့ညှိနှိုင်းပြီးအလုပ်ရှင်တွေနဲ့သူတို့ညှိနှိုင်းပြီးတော့ဆယ်ရက်အောင်စီစဉ်ပေးပါမယ်လို့တစ်ခါဖြစ်သွားတယ်။အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီအစိုးရရဲ့ထုတ်ပြန်တဲ့အမိန့်ကတော့တကယ်လက်တွေ့မှာဘာမှအကျိုးသက်ရောက်မှုမရှိဘူးဖြစ်သွားပါတယ်။အ
ဲ့တော့
ဒီကိစ္စကိုအလင်းသလိုဟိုဒီမျိုးကပ်ပြီးတော့ဆုံးဖြတ်ပြီးတော့တကယ်လက်တွေ့ကြတော့လေဘာမှအကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောကကျွန်တော်အမြင်ပြောရရင်တော့ဒါအစိုးရအဖွဲ့ရဲ့အဲပိတ်ခါကိုတိကျိုက်စီရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းဆိုတော့ခဏလေးခင်ဗျာကိုဝါက10ရက်ကနေ9ရက်ရှော့လိုက်တာကိုရောကိုဝါသဘောတူပါသလ
ားကျွန်တော်ဒီနဲ့ပြောရရင်တကယ်လို့ဒီဟာကတော့တရားကျွန်တော်တို့သုံးသပ်ရမှာပါဟုတ်ကဲ့ပါကျွန်တော်ကတော့ဘာကိုပုံဝေဖန်ခြင်းလဲဆိုတဲ့အခါကျတော့10ရက်ကနေပြီးတော့9ရက်ချော့ချတဲ့ဒီစားကိုအဲလူတို့ကြားထဲမှာလည်းတိတိကျကျပေါ့လေဒီလိုပါပေါ့သဘောထားယူရမျိုးမရှိတဲ့အပြင်ကတ်ပြီးတော့ပြင်ညာလိုက်တဲ့အချက်ကိုကျွန်တော်ကပို့ပြီးတော့အဲစိတ်ထဲမှာပုံဝေမကြဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာတော်တော်ရမျိုးသိမ့်ပြောပါခင်ဗျာ
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီဟိုကိုကျော်သိန်းပထမဆုံးမေးတဲ့မေးခွန်းမှာပေါ့လေဟိုမှာ10ရက်ကနေဟဲ့လား9ရက်ရှော့ချတဲ့ပုံမှာဟိုမှာညစ်တက်ကူပေါ့လေမဟာတကံပိတ်ရက်ကဟဲ့လားဒီလွန်ခဲ့တဲ့10နှစ်ခဲကနေပြီးတော့စပြီးတော့ဟိုအခြားရုံးပိတ်ရက်တွေနဲ့နှိုင်းယှဉ်လိုက်ရင်တော့နည်းနည်းများနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အဲကျွန်တော်အများအချင်းတော့ဒါကိုပြန်ပြီးတော့ဟိုထိန်းကြီးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဒါပေမဲ့အဲ့ဒီလိုအစီအစဉ်မျိုးကိုတော့ဖော်ဆောင်နေနေရမှာကျွန်တော်အများအဖြစ်တော့ဟိုအချင်းယူပြီးတော့စနစ်တကျပြင်ဆင်ပြီးတော့တော့ညှိနှိုင်းပြီးတော့ဆောင်ရွက်တဲ့လေကျွန်တော်ကမြင်တယ်။တဘောတော့နိုင်ငံရေးပါတီတစ်ခုကနေတော့နိုင်ငံရေးညရွေးကောက်တင်မြှောက်ခံရပြီးတော့တက်လာတဲ့အစိုးရတရက်ဟာတော့ဘယ်ပြဿနာကိုပဲဖြစ်ဖြစ်ချင်းကပ်အဖြေရှာတဲ့နေရာမှာနိုင်ငံရေးအမြင်နိုင်ငံရေးအသိတော့စီယုံရေးအမြင်စီယုံရေးအသိနဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ဖက်ကတော့ဒီကျွန်တော်တို့ဟိုအများတည်သူရုံးပိရက်ကိုဟလာရှော့ချတဲ့နေရာမှာအဲကျွန်တော်အမြင်အဖြစ်တော့တော့ကျွန်တော်တို့ကခုနပြောသလိုနိုင်ငံဝန်ထမ်းတွေကိုကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောရဲ့ခံစားခွင့်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်
ဟုတ်ကဲ့
ဥပမာအဖြစ် ကျွန်တော်တို့ data တွေမှာရှိတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဟဲ့လားကျွန်တော်တို့နိုင်ငံရဲ့နိုင်ငံဝန်ထမ်းတွေ public ကဝန်ထမ်းတွေရဲ့ရုံးပိတ်ချက်တွေကများနေတယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွန်တော်တို့နိုင်ငံထဲမှာရှိတဲ့နိုင်ငံဝန်ထမ်းတွေနဲ့ public ကဝန်ထမ်းတွေရဲ့ဥပမာခွင့်ခံစားခွင့်ရကြတော့အခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ရုံးနေနေတာကိုတွေ့ရတယ်ဥပမာစာရွက်ပေါ်မှာဥပဒေထဲမှာခွင့်ခံစားခွင့်တွေရှိနေပေမဲ့လို့တကယ်တမ်းအဲ့ဒီခွင့်ခံစားခွင့်ကိုတတိယဝဝရနိုင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဝန်ထမ်းတွေပေါ့လေနိုင်ငံဝန်ထမ်းတွေရော public ကဝန်ထမ်းတွေရောမှာရောရဲမှုတွေအားနည်းမှုတွေရှိနေတယ်လို့အဲ့လိုကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒေါက်တာမျိုးသိန်းရဲ့ public ကကိုပိုင်အမြင်နဲ့ public ကကိုပိုင်ခန်းစားချက်အမြင်နဲ့ဆိုရင်အချိန်ကာလတစ်ခုတည်းရုံးပရက်ကို10ရက်ဇက်တိုက်သတ်မှတ်တာကများတယ်လို့သဘောထားသလားသူမအတော်ပဲလို့သဘောထားသလား
ကျွန်တော်မြင်တာတော့အချိန်ကာလတစ်ခုပေါ့လေ10ရက်လောက်ဇက်တိုက်သတ်မှတ်တာကတော့ကျွန်တော်မြင်အချင်းတော့ဟိုများတယ်လို့ကျွန်တော်ကယူဆတယ
်ဒါ
ပေမဲ့အဲ့ဒီများတာကိုကျွန်တော်တို့စနေလောက်အသားကျနေတာကိုကျွန်တော်တို့ပြန်ပြီးတော့ထိမ့်ညှိဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟာလာဟိုညှိနှိုင်းဖို့လိုအပ်တယ်ဆွေးနွေးဖို့လိုအပ်တယ်တိုင်ပင်ဖို့လိုအပ်တယ်ပြီးတော့အချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဒါရေးဆွေးနွေးမယ်တော့ရှင်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်စန်းဝင်းပါဆိုတော့ကိုကျော်စန်းဝင်းကထိုင်းနိုင်ငံကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တကြံကာလရုံးပိတ်ရဲ့နေသွားတာကိုဘယ်လိုများဆွေးနွေးကြပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီ9ရက်တရားဝင်တက်မှတ်တဲ့ပုံမှာကျွန်တော်တို့ကတော့မကုန်မလို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဗုဒ္ဓဘာသာပြန်မှာကအနိတိကုဆိုတာအခုအမြန်ဆုံးနေ့အရှင်အခါလည်းဖြစ်ပါတယ်ဗကြံရက်ပြန်မှာဆိုလို့ရှိရင်ကျွန်တော်တို့ဗုဒ္ဓဘာသာထုံးတဲ့ဆင်ကအရာဖရာရေပြတ်နေတာလို့မိဘဆရာတော်ကအပေါ်အပွားတွေကိုရှိခိုးကံတော့ပါလေရှိပါတယ်တချို့တလေကရဲရွာကိုစွန့်ခွာပြီးအလုပ်သွားလို့ရတဲ့အလုပ်တမားတွေရှိတယ်တနည်းမှာတခါပဲရှိတဲ့ဒီနေ့ရက်တွေမှာကွန်ပျူတာစုကိုအပိုင်းဝိုင်းနဲ့နည်းနည်းထွေထွေ၃လရက်တော့လောက်အောင်မြေရှင်ချက်တာပေါ့ဗျာဒီနေ့မှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းဒီတော့မှာကျွန်တော်ကရခိုင်ထိုးတော့ရခိုင်ဒီတိုင်းတိုင်းနဲ့နိုင်ငံတွေမှာပေါ့တော့မှာဒီလူပြီးတော့မောင်းတော့ရတိတော်ဖက်ကလူတွေကဒီမန္တလေးတိုင်းတို့ကရှင်ပြည်တို့ရှင်းပြည်တို့မှာကြားနေတယ်ဆိုလို့ရှိရင်အဲ့ဒီရွာကိုပြန်ဖို့အတွက်အဲ့ဒီ၅ရက်ဆိုတာအတော့အတင်းနဲ့တော့မလုံးသွားဘူးခင်ဗျာဒီနေ့မှာအင်တူရှင်ဟုတ်တဲ့လူပြောပြောလေးပါရှင်ပါမှာပေါ့သူတို့တွေကတော့ခွင့်ရည်အများကြီးဆုံးချူတာပေါ့ဗျာကျွန်တော်ပြောရှင်တာကတော့ဒီမြန်မာပြည်မှာအစိုးရဝန်ထမ်းတွေအတွက်တရားဝင်စီရက်ပိုက်ပြီးတော့ကုမ္ပဏီဝန်ထမ်းတွေအတွက်ကြာခါကုမ္ပဏီစီကန်စီမြန်အတိုင်းပိုက်ပေါ့ပိုက်ရတွေမှာအလုံးလုံးကြီးရှင်နေသလိုရှိနေစပေးပေါ့ဗျာဟိုနစပေးတဲ့အလုံးသမားဥပဒေကိုထုတ်ပေးလိုက်ရင်ပြီးနေတာပဲဒီ
ဟုတ်ကဲ့ခင်ဗျာ
အခုဟာကပက်ပက်အလုံးလုံးအညှို့ဆော်ဝေဖန်ခန့်ရှင်းနေတယ်လို့မျိုးဖြစ်နေပါတယ်ဟုတ်
ဟုတ်ကဲ့ပါဘုရ
ားကွန်ပျူတာနိုင်ငံတကူမှာဆက်ပြီးရင်းနဲ့ဘယ်လိုပို့ဆောင်ရစနစ်ကိုကွန်ပျူတာမရှိတဲ့အောက်ရှေ့ပင်အလုပ်သမားတွေလူတန်းစားအများစုဖြစ်နေတဲ့အချိန်မှာအစိုးရတည်းရဟာစီးပွားရေးအကြောင်းကြားချက်တကူတင်းနဲ့ဥပဒေအသစ်ကိုရှင်းရှင်းချင်းမပြည့်မှုလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကျော်ဆန်းဝင်းကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုကခင်ဗျာအစိုးရကဘာကြောင့်ဒီဥစ္စာကိုဒီလောက်အလောတကြီးပေါ်တော့ကတ်ပြီးတော့မှလို့ရတာလေတာမန်လူတွေတောင်မှမြင်နိုင်တဲ့ကိစ္စကိုဘာကြောင့်အစိုးရလုံနေတဲ့လူတွေကမမြင်နိုင်ရတာလဲကိုကဘယ်လိုမြင်ပါသလဲ
ကျွန်တော်ထင်တာပေါ့တကယ်တမ်းပြောရင်တော့ဗျာအကြောင်းပြချက်ကတော့တိတ်တော့တင်းတင်းရှားရှားမတွေ့ဘူးသို့တော်ညာပဲကျွန်တော်ယူဆချက်ပြောရင်တော့ကျွန်တော်တို့တိုင်းပြည်မှာတော့စီးပွားရေးကကြရပေါ့เนาะကြနေရယ်เนาะအကြသက်ကိုဝန်တည်နေရဲ့သဘောမျိုးလက်ရှိမှာပေါ့เนาะပြင့်နေတဲ့အခါကျတော့ဒီဘာကြီးကိုတိုးတက်လာအောင်အရှိန်ခုန်ပြင့်ဆောင်ရရမယ်ဆိုရက်အယူအဆပေါ်မှာအခြေခံပြီးတော့ဒါရုံးပိရဲ့တကြံရုံးပိရဲ့အတွင်းမှာဒါပြပပုဂ္ဂိုလ်ဒီပြင်ဖို့ဖို့အတွက်အဖက်ချဲဖြစ်တယ်ပေါ့ဒီ
ဒါ
ပန်းလုံးငန်းဆောင်ရတာပဲဖြစ်ဖြစ်စင်မောတင်ဖို့တာပဲဖြစ်ဖြစ်အဖက်ချဲဖြစ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ဆောင်ရတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒါမျိုးသူကရုံးတည့်ရဲ့ဝန်တိုင်းလောက်တာတော့မသိတော့ဘူးလို့ကျွန်တော်ယူဆပါတယ်။
တော်တော်မျိုးသိဘာကြောင့်ဟဲ့လားကြိုပြီးတော့လေလုံးလို့ရရတာနဲ့အခုကျမှဘာကြောင့်ဒီလောက်ကြီးကတ်ပြီးတော့မှလုံးလိုက်ရတာလဲအလို့တကြီးဘာကြောင့်အဲ့လိုဖြစ်သွားရတယ်လို့တော်တော်မျိုးသိယူဆတယ
်။ဟိုကျွန်တော်အမြင်ကတော့ဟိုခုနကကိုကဆွေးနွေးသူလိုပဲပေါ့လေ။ဒီစီးပွားရေးစဆင်းနေတဲ့အပေါ်မှာဒါအချောင်းပြတဲ့အချက်လို့ကျွန်တော်ကတော့မြင်နေ။ဟိုကျွန်တော်တို့ဒီသမရယုံကထုတ်ပြန်နေချိန်ညာချက်မှာလည်းပဲအဲ့လိုအလားတူဖော်ပြတာကိုတွေ့ရတယ်။ဒါတိုင်းလည်းခုနပြောလို့ပေါ့တစ်ခါကကြည့်နေဆိုလို့ရှိရင်ပေါ့လေတကယ်တမ်းကဟလာဒီနှစ်မှာရုပ်ဖို့ ကျွန်တော်ရည်ရွယ်ချက်ရှိတယ်ဆိုရင်လာနှစ်ထောင်ဆက်ခုမှာလုပ်ဖို့ရည်ရွယ်ချက်ရှိတယ်ဆိုရင်မှာနှစ်ထောင်ဆက်ချုံနှစ်ကုန်ပိုင်းတွေကအဓိကိစ္စနဲ့ပတ်သက်ပြီးတော့အများကြီးကိုအသိပေးဖို့လိုအပ်တယ်နောက်ပြီးတော့ချုပ်တဲ့ဟိုစီစဉ်ဖို့လိုအပ်တယ်လို့မြင်တယ်အခုကြတော့အနည်းကဆောင်ရွက်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့တစ်ခါကစဉ်းစားမယ်ဆိုရင်ဟဲ့လားအစိုးရရဲ hala tongmo twa lou da phit de twa chaung ma lu hala ho pi tu lu tu ni ne aso ya lou da wu ba ma ma ngin ma san ma ne lai pa wu lu at de so de ho ma ho shit a yin khit tong a pyo de paw bya bu paw da ma lu chin u ye ba da bae lu chin ne so de ho an na chin san san a sin sa jet phat ma mya a che pyu pi lo a di lo pho saung mu myo phit la da la lu ne sin sa sia shi de
okay
dai ne chin lo a myan a phin lo di lo myo paw li ka sin kle ya ne phyu phye a khit twa da ha ऐसे सोया ये तने पतान दो मा इन मतलब अच्छा यहाँ से आ किस आदत खुलो चुनाव ऐसे तो उधर बारे
हो क्या क्या चुनाव रोज़ी को डी फेसबुक का नहीं बिरोली मच्छा बीस सूनी ठारे हरे को चुनाव वाइनो दा डिगा पप्पी ठारा शी बारे सो रो बट माउसों ना डी वाइनो दा पप्पी ठारा टाइम के मार चुनाव दौरा से चंगे म्योगा उच्चो लेंगा ने बिरो दा फाइन पीपल बिरो सूनी ठारा शी बारे ते मने लीजन आ सके राले इन सो ना ठाउं जिया मा क्या
ते जाने ने बूट भी सेय पे दे सीजन हा यखे सो लेते लो सोंजे दे ने When that day power in the Bilonga, when that Mizazuri and a Patadure, Nitason Sanga Chelu Mimare. Jana de Mionin Zoneyaka, Nuya de Yeshi, Jumpy Yeti Pitolo, the Nita, Ninguipoya, Sadin Gandhi Gandhi, Lulu Jujo, and now you can yard in Nayati Babe. Eddie Nayati had looked in Ariji, Loni Yare, Boarega, Yokepi, go Nita the Wajare, look lady, look when yard in Nidiba. Dilu Yeshi, Mugu, a local Debbie Pinsim, Yumichin, Loni Yare, when that day it was the Zudizi there to come up, Yagibau. Eddie Lu Yagate at Dwele. Wilane Dida Gamiba Yatan Pianquin, Yaga Jatalu, Nida Duri to a Leku, Chichaya Niama, Pinsin Yupi, Nitaimbo, Seasoni, Pianle Seasonbo, Chin, Piwa, Yaga Javare. Kiyitwe a Pampire Zudi to a Le, a Pamma Pigin, Kadogamio, Luquin, Pianwen Yare, Pinu Miaudovau. Diga Garo, Midazule, Wendampoa, Nia Didima, Quequa, Tawin, Tansau Nijare Zudi, the Nimataka, Ayapaya, Seasonolo, Neguin Yare, Chenile Pinivare. เสียเยสูบีเมตพระมาเนี่ยเป็นยาเย็นเนี่ยป้องอะไรเย็บบุปปิปีเลียร์ก็ต้องเย็บเท่าพิลุต้องเย็บคลีตัวเนี่ยเปลี่ยนเนี่ยอะไรที่พิลุงอ่ะเวนดามีตาจุดีเนี่ยเล่นเจ็ดดีกูมาเพื่อสิ่งมุทิมาเลยแต่เรื่องจูเปียดีมาคุยจัดตั้มอ่ะปีร์ก็เวนดานี่พวกเสียเยสูดีเดเป็นมุลูลุงมุยเกิดสาวว่าลูกสาวบุเชิงบลูนล็อกไหนมาบุเปียเช่นตัวเองจูดีเดก็เวนดานี่อารมณ์นิดเดียวพอจะไม่สิ่งพิลุเวนดานี่กูมีปี Pada ya alokan siwa yi lunga miya lo saan duri gu le alok lo miya re duru tani mataka yeshi nani guin ya dwa jya baare. Da jamu yeshi mbapikin jyotin sijin ziya kaisari gu sijin taapi yeshi peye gu ro seye daime taade maare ya.
Era ka ro jengi miu ka ujjo lema duwa ro seye be taapu yo baare. So ro kuwa ga jano ro chi tamani lao jya maare. Diyao gu minu wa si lao kuwa ne dora miu dine nao su ma chali piyo ba. Di chi ya ka ni bido suya ni ne belu tinga sa yudin de lu kuwa piyo jya maare.
ก็รู้ดูดูก็เป็นยาวเดือดสุราเชื่อเดือดสุราเย่ส่งแค่เช็ดได้มาดูดูก็เท่ากันหรือเปล่าดูอ่ะบ้านแต่กูตัวเองเป็นเจ้าที่ท่ากาเรียนรู้จะต้องเรียนส่งแค่เดือดส่งแค่เชื่อเดือดสุราเย่ส่งแค่เชื่อพอมาดูดูก็น้ำเลยใช้ส่งที่เดียวสุราพอโอเคเท่ากันหมด
จากเส้นที่เราจะนอนรถดีกี่ชั่วโมงหรือว่าหรือเนี่ยลีเนี่ยทับอยู่ตรงด้านเป็นมาเลยกี่ชั่วโมงได้มาดูดูเนี่ยสปอร์ตเราอยู่ยาอยู่สาวเนี่ยดีมาตรงด้านเป็นเรื่องจะนอนอยู่สบายเลย
โอเคว่ากันไหมเราจะมีสักแค่สี่ชั่วโมง
เนี่ยจะนอนก็รู้สุญญาณีเนี่ยบอกเลยลามิกาลารีมาโน่ดูดูเนี่ยปัจจัยส่งเช็คเช็คอยู่ชั่วโมงเดียวมาอ่ะเช็คเลยบอกเลยเพื่อป้องกันอันนี้เช็คเลยเนี่ยทุกท่านเลยดูสูสีปีโรมา
อันนี้ที่ดีสันนั้นเองโอเคอันนี้ต้องการยังไงไหมส่วนจะเช็คมือดูถ้ามันไหนมือดูอะไรดูมีมาเลยโอเคว่ากันนะเราอยู่ที่ไหนช่วงไปเจอตั้มบิลูกิสานเลยช่วงนี้เนี่ยจะนอนอะไรมาโอเคว่ากันนะเป็นในส่วนในบิลูอาลูแต่ยังบางส่วนนี้ดูน่าท้องตัวเราเช่นอาลูทุบไปเจอจุดมาเลยครับเนี่ย
မေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ရဝမ်ဒါနိုင်ငံကခလင်းငယ်ရေးစတက်မြောက်ရေးအတွက်မိဖက်နိုင်ငံဖြစ်တဲ့အမေရိကန်ပြည်အောင်စုကဝိုင်းဝန်းကူညီဆောင်ရွက်ပေးနေပါတယ်။အမေရိကန်ကဆောင်ရွက်တဲ့မူလာတန်းကလေးတွေစာဖတ်နှုန်းမြင့်တရေးစီမံကိန်းကိုမိမောင်းထိုးပြီးတော့ Group Scholars ကညညာအကြောင်းမှာ USAID ကဦးစီးကျင်းပခဲ့ပါတယ်။လင်းနေအတွင်းကလေးတသက်ရဲ့ရဝမ်ဒါနိုင်ငံသုံးကင်ညာဝန်တာဘာသာစကားဖတ်တတ်နှုံမြင့်လာဖို့ရည်ရွယ်ပြီးတော့ဒီစီမံကိန်းကိုလှုံ့ဆော်တာဖြစ်ပါတယ်။အမေရိကန်ပညာရေးဌာနနဲ့ရဝမ်ဒါပညာရေးဘုတ်ဖွဲ့တို့ပူးပေါင်းပြီးတော့ဒီစီမံကိန်းကိုမတည်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းမှာအပိုင်း၃ပိုင်းပါဝင်ပြီးတော့အမေရိကန်ဒေါ်လာ180လောက်ကုန်ကျတဲ့စီမံကိန်းဖြစ်ပါတယ်။ကျောင်းသားလူငယ်တွေဖို့အမေရိကန်ဘာသာစကားကိုကောင်းကောင်းပြောတတ်တာနားလည်နိုင်တာတို့ဟာစာတင်ကျောင်းမှာအောင်မြင်မှုရရှိရေးအတွက်အခြေခံဖြစ်တဲ့ဆိုတဲ့အယူဆအတိုင်းရဝမ်ဒါနိုင်ငံရဲ့ကင်ညာဝန်တာဘာသာစကားတက်မြောက်ရေးကိုအမေရိကန်ဆိုရက်ကပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။မူလာတဲ့ကလေးငယ်တွေစာဖတ်နှုန်းမြင့်တင်စီမံကိန်းမှာအဆင့်30ပါဝင်ပါတယ်။ပထမအဆင့်ကတော့ကျွန်ုပ်တို့စာဖတ်ကြစို့ဆိုတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီအဆင့်ကတော့မိဘတွေလူမှုအတိုင်းအဝိုင်းတွေနဲ့စာတက်မြောက်ရေးအကျိုးဆောင်တွေကကလေးတွေကြောင်းချိန်ပြင်ပမှာစာဖတ်တက်လာအောင်ဝိုင်းဝန်းကူညီကြတာဖြစ်ပါတယ်။ဒီစီမံကိန်းဟာရဝမ်ဒါပညာရေးဘုတ်အဖွဲ့နဲ့ Save the Children အဖွဲ့တို့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းဖြစ်ပါတယ်။စာဖတ်ပြီးစဉ်းစားပါဆိုတဲ့ဒုတိယအဆင့်လုပ်ငန်းစဉ်မှာတော့ဆရာဆရာမတွေကိုလေ့ကျင့်ပေးပြီးတော့စာတင်ကျောင်းတွေအတွက်အပိုဖတ်ဆရာစာဥစာရက်တွေပေးသွားမှာဖြစ်ပါတယ်။ဒါပြင်ရဝမ်ဒါပညာရေးဘုတ်အဖွဲ့ရဲ့စွမ်းရည်ကိုဖြည့်တင်ပေးမှာလည်းဖြစ်တဲ့အပြင်စာဖတ်ခြင်းကိုအထောက်ပံ့ပေးစေတဲ့မူဝါဒတွေကိုလည်းဖော်ဆောင်ဖို့အတွက်အားပေးသွားမှာဖြစ်ပါတယ်။တတိယအဆင့်ကတော့ဆရာဆရာမများကြီးကြပ်ပြီးတော့လူမှုအတိုင်းအဝိုင်းကိုလေ့ကျင့်ပေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကိုအမေကံပြည်အောင်စုလူလူကျမ်းမာရေးနဲ့နိုင်ငံတကာဖွံ့ဖြိုးရေး NGO တစ်ခုဖြစ်တဲ့ FHI 360အဖွဲ့ကဆောင်ရွက်တာဖြစ်ပြီးတော့ဆရာများအထွတ်တင်တော်ကူပစ္စည်းနဲ့ဆွေးနွေးပွဲတွေကို online ကတစ်ဆင့်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါပြင်ဆရာဖြစ်တင်တန်းတွေကိုလည်း online ကနေပို့ချပေးမှာပါ။ Rwanda နိုင်ငံဆိုင်ရာ American သံမတ်ကြီး Erica J. Bugs Ruggles ကပညာရေးဝန်ကြီးဌာနနဲ့အရက်ဖက်အဖွဲ့ကြီးတို့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ပြောပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ချက်အဖြစ် GKMBK မှာကလေးတငယ်များအထွတ်ဒေတာဖြစ်ဖက်ဆောင်တွေကိုဖန်တီးပေးနိုင်ခဲ့ပါတယ်။ Rwanda အစိုးရဆရာဆရာမတွေလူ့အဖွဲ့အစည်းခေါင်းဆောင်တွေမိဘတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာ2020ပြည့်ရဝမ်ဒါနိုင်ငံစာတက်မြောက်ရေးမျှော်မှန်းချက်အတွက်အရေးကြီးတယ်လို့တာမတ်ကြီး Bugs Ruggles ကပြောပါတယ်။ကလေးတငယ်တွေစာဖတ်စွဲ့ရည်မြင့်မားလာပြီးရဝမ်ဒါနိုင်ငံရဲ့အနာဂတ်ကိုအောင်အောင်မြင်မြင်တည်ဆောက်နိုင်ဖို့အခွင့်အလမ်းတွေရနိုင်အောင်ဒီလိုပူးပေါင်းဆောင်ရွက်မှုတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုလိုရတယ်ခင်ဗျာ VOA မြန်မာပိုင်းကဘုဒ္ဓဟူးနေ့နန်းတစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
Netherlands နိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်ရွေးကောက်ပွဲတာဝန်ရှိသူတွေအင်္ဂါနေ့ကအပိသက်ပြင်ဆင်ခဲ့ကြပါတယ်။အဓိကပါတီကြီး၄ခုကခေါင်းဆောင်တွေကြားဥရောပရှေ့ရေးနဲ့ရာသီဥတုပြောင်းလဲမှုကာကွယ်ရေးဆိုင်ရာစကားဆက်ထိုးပွဲကိုအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။လူမှုသဘောထားစစ်တမ်းတွေမှာဝန်ကြီးချုပ်တာဝန်နှစ်ခါယူဘူးသူမခရူတီပြီးရင်အစ္စလာမ်စံကျင်ရေးလိုနိုင်ငံထဲမှာအများအကျိုက်ပြောပြီးတော့မဲဆွယ်နေတဲ့လက်ရရိတ်အမတ်ဟီရက်ဗီလ်ဒစ်ကနောက်ကလိုက်နေပါတယ်။ဥရောပမှာအများအကျိုက်ဆောင်ဝါဒကိုအားပေးသူတွေများလာနေပြီလားဆိုတာကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတစ်ခုလို့လည်းမြင်နိုင်ပါတယ်။ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုတွားရောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာဝါရှင်တန်မြို့တော်ကနေပြီးတော့အင်္ဂါနေ့ကထွက်ခွာသွားပါပြီ။မတ်လ15ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာခီးစဉ်အတွင်းဂျပန်နိုင်ငံတိုကျိုမြို့တော်စီကိုအရင်ဆုံးသွားမှာဖြစ်ပါတယ်။အဲဒီနောက်ဆိုးမြို့တော်ကိုသွားပြီးရင်ဘေကျင်းမြို့တော်ကိုနောက်ဆုံးသွားပါလိမ့်မယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွှတ်မှုနဲ့နျူကလ িয়ার ချိန်ချောက်မှုအန္တရာယ်ရှိနေချိန်မှာအာရှပစိဖိတ်ဒေသစီကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးသစ်ပထမဆုံးခီးသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ချမ်းကိုဒီစောင်းရသည့်ကုန်ကန်နီးမှကြီးမားတဲ့စီးနှင်းမှုန်တိုင်းဝင်ရောက်တိုက်ခတ်နေတာမှတချို့ဒေသတွေမှာနှင်းတုဟာနှစ်ပေနီးပါးရှိတယ်လို့မိုးလေဝသပညာရှင်တွေကပြောကြပါဗျ။ Maryland, Virginia, New York, Pennsylvania, New Jersey နဲ့ Connecticut ပြည်နယ်တွေကိုဝင်ရောက်တိုက်ခတ်တဲ့နှင်းမှုန်တိုင်းပြင်းထန်လွန်းလာကြောင်းဒေသတော်များများမှစာတင်ကြောင်းတွေပိတ်ထားရပြီးတော့အရေးပေါ်အခြေအနေကြီးညာထားရပါဗျ။ Washington DC မြို့တော်မှာလည်းရေခဲမိုးနဲ့နှင်းချခဲ့တာကြောင့်လမ်းတွေကိုအချိန်မီရှင်းလင်းနိုင်ဖို့အတွက်ဗဟုအစိုးရဝန်ထမ်းတွေအနေနဲ့တတ်မှတ်ချိန်ထက်၃နာရီနောက်ကျပြီးမှရုံတက်ဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ7 19နဲ့25လောက်ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.